မရိကန်ပြည်အောင်စုမှာတမရဒေါ်နယ်ထရမ့်ကလူဝဲမှုကြီးကြပ်ရေးဆိုင်ရာသူ့ရဲ့တမရမိန့်ကိုမထောက်ခံခဲ့တဲ့ယာယီရှေ့နေချုပ်ဆယ်လီယိတ်စ်ကိုယာရုကဖယ်ရှားလိုက်ပြီးတော့နိုင်ပိုင်းအတွင်မှာပဲသူ့နေရာမှာအစားထိုးခတ်အပ်တဲ့ယာယီရှေ့နေချုပ်အစ်စ်ကတရားရေးဌာနဝန်ထမ်းတွေအနေနဲ့တမရရဲ့တရားဝင်အမိန့်ကိုတရားဥပဒေနဲ့အကာအကွယ်ပြုကြဖို့သူ့ရဲ့ဝန်ထမ်းတွေကိုညွှန်ကြားသွားပါတယ်။တမရထရမ့်ကဒါနာဘွန်တီကိုယာယီရှေ့နေချုပ်ဖြစ်နေခန့်အပ်လိုက်ပြီးတော့သူကရှေ့နေချုပ်တူအထက်လွှတ်တော်ကအတီးပြုတ်မရွေးပြီးမချင်းတာဝန်ထမ်းဆောင်ပေးမှဖြစ်ပါတယ်။ရှေ့နေချုပ်နေရာအတွက်ပနာမရွေးချယ်ခံထားရတဲ့အထက်လွှတ်တော်အမတ် Jeff Sessions ကိုခန့်အပ်ဖို့အထက်လွှတ်တော်တရားရေးကော်မတီကဒီကနေ့မဲပေးဆုံးဖြတ်ကြမှာပါ။ဒီသတင်းပတ်ကုန်ပိုင်းမှာတော့သူ့ကိုအထက်လွှတ်တော်တစ်ခုလုံးကအတီးပြုတ်ပေးရမှာဖြစ်ပါတယ်။အခုယာရုကနေပြောဖယ်ရှားခံရတဲ့ Miss Yates ကသမ္မတဟောင်းဘရက်အိုဘားမားခန့်အပ်ခဲ့သူဖြစ်ပြီးတော့သူကသမ္မတ Trump ထုတ်ပြန်တဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာအမိန့်ဟာဥပဒေနဲ့ညီညွတ်တယ်လို့မယူဆကြောင်းပြောပြီးတော့သူ့ရဲ့တရားရေးဌာနမှာညွှန်ကြားချက်ထုတ်ပြန်ခဲ့တာပါ။အင်ဘီရောကမစ်ဆိတ်စ်ကိုပြင်းပြင်းထန်ထန်ဝေဖန်တဲ့ကြေညာချက်ထုတ်ပြန်ပြီးတော့သူဟာအမေရိကန်နိုင်ငံသားတွေကိုအကာအကွယ်ပေးဖို့လှုပ်ထားတဲ့တမရရဲ့တရားဝင်အမိန့်ကိုဆောင်ရွက်ဖို့ညှင်းဆိုပြီးတော့တရားရေးဌာနကိုတစ္ဆာဖောက်ခဲ့လို့ပြောထားပါတယ်။အရင်တစ်ပတ်မှာလက်နက်ထိုးထုတ်ပြန်အရင်တစ်ပတ်မှာလက်မှတ်ထိုးပြီးတော့ထုတ်ပြန်ခဲ့တဲ့တမရရဲ့အမိန့်အရရွှေပြောင်းချေချတဲ့ဒုက္ခတွေကိုအမေရိကန်ပြည်အောင်စုကိုဝင်ရောက်ခွင့်ရပောင်း120ပိတ်ထားပြီးတော့ဆီးရီးယားကလာတဲ့ဒုက္ခတွေကိုတော့ရန်အကန့်အသတ်မရှိပိတ်ထားပါရဲ့ရှင်။